မြန်မာနိုင်ငံအနေနဲ့အစဉ်အဆက်ကျင့်သုံးလာခဲ့တဲ့ဗတ်မလိုက်နိုင်ငံသားရေးမူဝါဒကိုဆက်ပြီးတော့ကျင့်သုံးသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသူ့ရဲ့တရုတ်နိုင်ငံတော်ခီးစဉ်အတွင်းဘေလ်ဂျင်းမြို့တော်မှာပြောဆိုသွားခဲ့ပါတယ်။ဩဂုတ်လ18ရက်နေ့ကနေ21ရက်နေ့အထိ9ရက်ကြာခီးစဉ်အတွင်းပြီးခဲ့တဲ့တောက်ကြနေ့ကဒါယိုယူထိုင်းနိုင်ငံတော်အေဂီဟာမှာသတင်းတောက်တွေနဲ့ဒေါက်တာဆန်းစုကြည်တွေ့ဆုံချိန်မှာအဲ့ဒီလိုပြောဆိုခဲ့တာပါ။ဒေါက်တာဆန်းစုကြည်ပြောကြတဲ့မြန်မာနိုင်ငံသားရေးမူဝါဒအကြောင်းမက်ခင်ဖြူထွေးကအပြည့်အစုံတင်ပြပေးထားပါတယ်ရှင်။
မြန်မာအစိုးရတဲ့အနေနဲ့လွတ်လပ်ရေးရပြီးနောက်ပိုင်းအစဉ်ဆက်ကျင့်သုံးလာခဲ့တဲ့ဗတ်မလိုက်နိုင်ငံသားရေးမူဝါဒကိုဆက်လက်ကျင့်သုံးသွားမှာဖြစ်တယ်လို့ကမ္ဘာတဝန်းနိုင်ငံတွေအကြားညီညီညွတ်ညွတ်နဲ့ငြိမ်းချမ်းစွာနေထိုင်သွားနိုင်မှုမျှော်လင့်တယ်လို့မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးလက်ဖက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လက်ဖက်တဲ့ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ
် I think what we all expect is just better relations all over the world between China and my country between China and other countries and between my country and other countries
တရုတ်နဲ့ကျမတို့နိုင်ငံကြားတရုတ်နဲ့တခြားနိုင်ငံတွေကြားနောက်ကျမတို့မြန်မာနိုင်ငံနဲ့တခြားနိုင်ငံတွေကြားဆက်ဆံရေးအပြင်ကမ္ဘာတစ်ဝှမ်းလုံးဆက်ဆံရေးပုံမှန်ကောင်းမွန်မှုအတွက်ကိုပဲကျမတို့အားလုံးမျှော်လင့်နေကြတယ်လို့ယူဆပါတယ်ကမ္ဘာတစ်ဝှမ်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ကျမတို့ပါဝင်ဖြည့်ဆည်းပေးနိုင်ဖို့ကကျမတို့ရဲ့တကယ့်မျှော်မှန်းချက်ဖြစ်ပါတယ်
လာရကြတရုတ်နိုင်ငံခီးစဉ်အတွင်းပြည်ခဲ့တဲ့တောက်ကြနေ့ကဘေကျင်းမြို့တော်မှာရှိတဲ့ဒါယိုယူထိုင်းနိုင်ငံတော်ဂီဟာမှာသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်ထောင်ဆန်းစုကြည်ကအဲ့ဒါလိုပြောခဲ့တာပါပြီးခဲ့တဲ့ဧပြီလကသူမရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပိုင်းထောင်ဆန်းစုကြည်အနေနဲ့အရှိတောင်အာရှအာဆီယံအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံကိုပထမဆုံးကျင်းသွားရောက်တာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့အစဉ်အဆက်ကျင့်သုံးလာခဲ့တဲ့ဗမ်မလိုက်မူဝါဒကိုဆက်လက်ကျင့်သုံးသွားမယ်အကြောင်းနဲ့ယူသားမှုကိုအခြေခံပြီးကမ္ဘာနိုင်ငံအားလုံးနဲ့ဆက်ဆံသွားမယ်ဆိုတာကိုလည်းဒေါက်တာဆန်းစုကြည်ကပြောဆိုသွားပါတယ်
။ Non-aligned foreign policy is something that we adopted from the moment we became independent in 1948. So it's nothing new to us. And in spite of
ဗမ်မလိုက်နိုင်ငံသားရေးမူဝါဒဟာကျမတို့လွတ်လပ်ရေးရတဲ့1948ခုနှစ်ကတည်းကစတင်ကျင့်သုံးလာခဲ့တာဆိုတော့ကျမတို့အတွက်ဒါဟာအသက်ဆန်းမဟုတ်ပါဘူး။အတက်တွေအကြတွေအများကြီးရှိခဲ့ပေမဲ့လို့ကျမတို့နိုင်ငံရဲ့မတူတဲ့အစိုးရအဆက်ဆက်ဒီဘက်မလိုက်မှုကိုပဲအမြဲတမ်းလိုက်နာဖို့ကြိုးစားခဲ့တာဖြစ်ပါတယ်။တခါတလေသူများတွေလောက်တော့မအောင်မြင်တာတွေလည်းရှိခဲ့ပါတယ်။ကျမတို့အနေနဲ့ဘက်မလိုက်နိုင်ငံသားရေးမူဝါဒကိုအစဉ်အလာတိုင်းဆက်လက်ကျင့်သုံးသွားနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်။
တရုတ်ဟာမြန်မာနိုင်ငံရဲ့ထိပ်တန်းကုန်သွယ်ဘက်နိုင်ငံတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံအတွင်းအထူးကရင်းနှီးမြှုပ်နှံနေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။လောလောဆယ်မှာတော့ Belt and Road Initiative လို့ခေါ်တဲ့ခေတ်သစ်ပိုလမ်းမကြီးတိဆောက်ရေးကိုတရုတ်ကအလေးပေးဆောင်ရွက်နေပြီးမြန်မာဆိုရအနေနဲ့လည်းဒီဂျိုးပန်းမှုကိုထောက်ခံပြီးတော့တမ်းမီရဲ့ဆက်မှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်လောက်တမ်းမီရဲ့အနာဂတ်စီးပွားရေးတိုးတက်အောင်ဆောင်ရွက်ရမှာလိုအပ်တဲ့အခြေခံအဆောက်အုံတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးနိုင်မယ်ကြီးမားတဲ့အခွင့်အလမ်းတွေကိုရရှိစေမှာဖြစ်ပါတယ
် With regard to China the assurances that we bring not just to China but to all other countries in the world is that we will deal honestly with them it seems a very
တရုတ်နိုင်ငံနဲ့ပတ်သက်လို့ပြောရမယ်ဆိုရင်ပြောထားတဲ့ကိစ္စတွေကိုတရုတ်နိုင်ငံတနိုင်ငံနဲ့တည်းမဟုတ်ပါဘူးကမ္ဘာနိုင်ငံတွေအားလုံးနဲ့လေရိုးရိုးသားသားမှန်မှန်ကန်ကန်ပဲကင်တွယ်သွားမှာပါဒါဟာတိတ်ကိုရိုးရှင်းတဲ့ပုံသေးနည်းတစ်ခုလို့ထင်ရပေမဲ့လို့တကယ့်လက်တွေ့အကောင်အထည်ဖော်ကြတဲ့နေရာမှာခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့တာဝန်ခံထားတာတွေကိုအတိအမှတ်ပြုဖို့တည်ကြအောင်ကျမတို့ကိုယ်တိုင်တာဝန်ယူနိုင်ဖို့အတွက်ကျမတို့ရည်ရွယ်ထားတဲ့အတိုင်းဂရုတစိုက်လုပ်ကြရမှာဖြစ်လို့ပါပဲ
တရုတ်ဝန်ကြီးချုပ်လီခက်ချန်ရဲ့ဖိတ်ကြားချက်နဲ့ဒီလ18ရက်နေ့ကနေ21ရက်နေ့အထိသွားရောက်တဲ့နိုင်ငံတော်ခီးစဉ်အတွင်းမှာဒေါ်ဆန်းစုကြည်ဟာတရုတ်သမ္မတနဲ့ဝန်ကြီးချုပ်အပါအဝင်ထိပ်တန်းဆွေးနွေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံမှာပြူဝမြောက်ပူပေါင်းဆောင်ရွက်နိုင်အရေးပါတဲ့သဘောထားတွေချမှတ်နိုင်ခဲ့တဲ့အကြောင်းဒီလ20ရက်နေ့ကထုတ်ပြန်တဲ့တရုတ်မြန်မာအစိုးရပူးတွဲထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုခီးစဉ်တွင်မှာနိုင်ငံဆက်ဆံရေးအလေးချမှုကိုပြသတဲ့အနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်အစိုးရကရွှေငွေတန်းတစ်ထောင်ထောက်ပံ့မှုသဘောတူခဲ့တယ်လို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေအောင်မြင်ဖို့အတွက်အပြုသဘောဆောင်ပူးပေါင်းဆောင်ရွက်သွားဖို့ကိုလည်းတရုတ်အစိုးရဘက်ကခရီးပြုခဲ့တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားပါရဲ့ရှင်။